မြန်မာနိုင်ငံခိုင်ပြည်နယ်ကမွတ်စလင်တွေပေါ်မှာပြင်းထန်တဲ့လူခွင်ချိုးဖောက်မှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်တွေအတွက်နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့ကိုဆေးလွတ်ဖို့ကုလသမဂ္ဂရဲ့လူခွင်ကောင်စီကဒီကနေ့မှဆုံးဖြတ်လိုက်ပါတယ်။ဒီဆုံးဖြတ်ချက်ကိုနိုင်ငံတကာလူခွင်အဖွဲ့ကကြိုဆိုလိုက်ပါတယ်။ထိုင်းနိုင်ငံမြန်မာအစိုးရဘက်ကတော့ဒီအချက်လက်စုံစမ်းရေးကော်မရှင်ကိုလာခွင့်ပြုနိုင်မှာမဟုတ်ဘူးလို့ပြောသွားပါတယ်။အကြူကြောင်းပြေဆုံးကိုဆက်တယ်မေးမြန်းထားတဲ့ကိုဝင်းမင်းကတော့ပြပေးပါလိမ့်မယ်
။ဟုတ်ကဲ့ပါ။ဒီနေ့ပါမှာဒီနေ့လုပ်တဲ့ကုလသမဂ္ဂရဲ့အမြင့်ဆုံးလူခွင့်ကောင်စီကမြန်မာနိုင်ငံမှာဂရင်းဂျာမွတ်စင်တွေပေါ်တပ်ဖြတ်မှုတွေအဓမ္မကျင့်မှုတွေနဲ့နှိမ့်ဆက်ညီမမှုတွေရှိနေတယ်လို့ကြေကြေကြက်ကြက်ဆွဆွဲချက်တွေထွက်ပေါ်နေတာအတွက်အခုလိုစုံစမ်းရေးကော်မရှင်လွတ်ဖို့နိုင်ငံအများစုမဲနဲ့တခဲနဲ့ဆုံးဖြတ်လိုက်တာပါနိုင်ငံတကာမှာစိုးရိမ်မှုများလာနေတဲ့ဒီပြဿနာပေါ်အခုလိုဆုံးဖြတ်လိုက်တာဟာအထူးအရေးပါလို့ကြိုဆိုတယ်လို့ HRW လို့သူကခေါ်တဲ့နိုင်ငံတကာလူခွင့်ရေးအဖွဲ့ကဂျနီဗာအခြေစိုက်John Fisher ကဆိုလိုက်ပါတယ
် We think it's a significant step that the UN
ကျွန်တော်ထင်ပါတယ်ဒီနေ့ကုလသမဂ္ဂလူခွင့်ရေးကောင်စီကဆုံးဖြတ်လိုက်တာကထူးခြားအရေးပါတဲ့အဖြစ်မှာမြန်မာနိုင်ငံမှာဖြစ်နေတဲ့လူခွင့်ချိုးဖောက်မှုတွေအထူးသဖြင့်ရခိုင်ဒေသမှာဖြစ်နေတာတွေအတွက်ကျူးလွန်သူတွေမှာတာဝန်ခံမှုရှိလာနိုင်ရေးအတွက်ပေါ့နိုင်ငံကအချက်လက်စုံစမ်းရေးကော်မရှင်လှုပ်ဖို့ဆုံးဖြတ်လိုက်တာပါ
ဒါပေမဲ့မြန်မာနိုင်ငံသားရေးဝန်ကြီးဌာနကအနေနဲ့အတွေ့အကြုံဥကြော်စရာကတော့ဒီဆုံးဖြတ်ချက်မှာသူတို့မပါဘဲထွက်နေခဲ့ပြီးလက်မခံနိုင်ဘူးလို့ဆိုလိုက်ပါတယ်
အော်ဒီဆုံးဖြတ်ချက်ပြီးเนาะချကြတဲ့ကကျွန်တော်တို့တွေကနေပြီးတော့အဲ့ဒီမှာဂျနီဗာမှာကျွန်တော်တို့ရက်တီချက်ကိုကျွန်တော်ပီပီပီပြန်ပြောခဲ့ပြီးပါပြီကျွန်တော်တို့ကဒီเนาะဒီဆုံးဖြတ်ချက်ကလည်းကျွန်တော်တို့ကဒီစစ်စီးရေးပေါ့လေအဲကျွန်တော်တို့ဒီဆုံးဖြတ်ချက်မှာပါဝင်ပတ်သက်မှုရှိမှာမဟုတ်ဘူးလို့ကျွန်တော်တို့ပါမလာမဟုတ်ဆိုကျွန်တော်တို့ရက်တီချက်ကိုကျွန်တော်ပြောထားပြီးပါပြီအလားတူကျွန်တော်တို့ရက်တီချက်ကိုထောက်ခံတဲ့နိုင်ငံတွေလည်းရှိပါတယ်
ဒီမှာအိန္ဒိယတရုတ်နဲ့အိန္ဒိယကပါဘေးထွက်နေခဲ့တဲ့ဒီဆုံးဖြတ်ချက်ကိုလက်မခံနိုင်တယ်လို့ပြောတာကအခုလွှတ်မဲ့စုံစမ်းရေးကော်မရှင်ကိုမြန်မာပြည်ဝင်ခွင့်မပြုနိုင်ဘူးလို့ဆိုလိုပါလားလို့မေးရမှာဥကြော်စရာက
အဲ့တော့အဓိကဒီစကားကဒီဆုံးဖြတ်ချက်ကိုသူတို့ကဟိုဆုံးဖြတ်ချက်လက်ခံမှာမဟုတ်ဘူးဒီစတင်လို့မလို့တီဗီကျတော့ပြောထားပြီးစကြောင်းဒီဆုံးဖြတ်ချက်ကနေပြီးတော့ထပ်ပေါ်လာတဲ့ဒီဟောအကျိုးဆက်တစုံပြကျွန်တော်လက်ခံမှာမဟုတ်ပါဘူးခင်ဗျအဲ့တော့ဒီအားနဲ့ပတ်သက်ပြီးစလုပ်မဲ့ဆိုလည်းလက်ခံမှာမဟုတ်ပါဘူးအ
ဲ့ဒီတော့ဘာကြောင့်အခုလိုလက်မခံနိုင်တာပါလဲလို့မေးရမှာဥကြော်စရာကဆက်ပြီး
ကျွန်တော်ရဲ့ဆိုတော့ဆိုရဖြစ်ဒီကော်မရှင်မြန်မာနိုင်ငံဆိုရဖြစ်ဒီကော်မရှင်ကဘာမှမလုပ်ရသေးတာလက်မခံဘူးလို့ပြောတဲ့ဟာမျိုးကျွန်တော်တို့ကလုတ်စရာရှိရင်အကုန်လုတ်တာကိုလက်မခံတာဖြစ်တဲ့တကြောင်ကျွန်တော်ကလည်းသူတို့ကလည်းတစ်ဖက်တစ်လုံးမဟုတ်လက်မခံဆိုဒါသုံးပြချက်ချက်သဘောဖြစ်ပါတယ်
တကယ်တော့မြန်မာဆိုရအနေနဲ့လည်းဆိုရရဲ့စုံစမ်းရေးကော်မရှင်ဖွဲ့ပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတဲ့ရခိုင်ပြည်နယ်ကမွတ်စင်တွေကိုမေးမြန်းပြီးတော့ဩဂတ်စ်လမှာအစီရင်ခံစာထုတ်ဖို့ရှိနေတယ်လို့ဂျနီဗာအခြေစိုက်မြန်မာသံမတ်ကြီးဦးထင်လင်းကပြောခဲ့ပါတယ်။ဒါပေမဲ့ HRW လူခွင့်ဆောင်ကြီးအဖွဲ့ကဂျွန်ဖစ်တာကတော့သူတို့မှလည်းဒီလူခွင့်ချုပ်ဖောက်မှုတွေစုံစမ်းသိရှိထားတယ်။ဒါကြောင့်ပိုသမာသမတ်ကြတဲ့လူခွင့်အဖွဲ့စုံစမ်းဖို့လိုနေတယ်လို့ဆိုပါတယ
်။ Human Rights Watch has documented
လူခွင့်ဆောင်ကြီးအဖွဲ့အနေနဲ့မြန်မာနိုင်ငံထဲမှာစီစဉ်သိရှိလူခွင့်ချုပ်ဖောက်မှုတွေရှိနေတာကိုအထောက်အထားရရထားပါလေဒီထဲမှာအိမ်လေးရွာလေးကိုမိရှို့တာစိတ်မိုင်းဆိုင်ရာပြန်ဖတ်တာနဲ့တရားလက်လွတ်တပ်ဖြတ်နေတာတွေပါနေပါလေ
ဒီကိစ္စလက်ကကုလသမဂ္ဂကထုတ်တဲ့အစီရင်ခံစာထဲမှာတော့ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့မွတ်စလင်9500တဲက220ကိုမေးမြန်းခဲ့ရမှာအများအပြားအဓမ္မအကျင့်ခံရတာအသက်ဆက်ခံရတယ်ဒါကြောင့်လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့လူမျိုးတုံးတပ်ဖြတ်မှုတွေအဆင့်ကိုရောက်လာမှာစိုးရိမ်နေရတယ်လို့ပြင်းပြင်းထန်ထန်ဖော်ပြခဲ့ပါလေအခုလိုနိုင်ငံတကာမှာအကြီးအကျယ်စိုးရိမ်လာတာကြောင့်မြန်မာစုအနေနဲ့အခုစုံစမ်းရေးကော်မရှင်အတွက်ပူးပေါင်းဆောင်ရွက်ဖို့လိုတယ်လို့ HRW ကဂျွန်ဖစ်ရှာကဆက်ပြောပါတယ
်ကျွန်တ
ော်တို့အနေနဲ့မြန်မာနိုင်ငံကအဓိကတာဝန်ရှိသူတွေကိုတောင်းဆိုလိုပါတယ်ရသားစိုးရရောတက်မော်ရောပေါ်လေးကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့ပါဒီနေ့ကုလသမဂ္ဂကရှင်းရှင်းလေးနဲ့တန်းနဲ့တောင်းဆိုလိုက်ပါတယ်ဒီတော့မြန်မာနိုင်ငံမှာရေရှည်ကြုံလာတဲ့စိန်ခေါ်ချက်တွေကိုဖြေရှင်းနိုင်ဖို့ဒီချက်လက်စုံစမ်းရေးကော်မရှင်နဲ့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှာလားဆိုတာမြန်မာတာဝန်ရှိသူတွေဆုံးဖြတ်တဲ့အပေါ်မူတည်ပါတယ်
။အဲဒီတော့အခုလိုနိုင်ငံတကာစိုးရိမ်မှုပေါ်ပြောင်းလဲလာတဲ့မြန်မာဒီမိုကရေစီဆိုတာအနေနဲ့ဘယ်လိုဖြည့်ဆင်းသွားဖို့ရှိပါသလဲလို့မေးရမှာဥကြော်စရာက
ကျွန်တော်တို့ဆက်ရှိရလို့ပြောမယ်။အခုပြီးခဲ့တဲ့ပတ်သက်လို့ရှိရင်ဒီကျွန်တော်တို့ရဲ့ဒေါက်တာကိုဖီအနိုင်ရဲ့အကြံပေးတောင်းနော်ဒီကော်မရှင်အနေပြီးတော့မှအကြံပြုချက်တွေလည်းထွက်လာတယ်။ကျွန်တော်တို့ကလည်းဒါတွေကိုသူတို့ရှင်တူတူလို့တော့ထုတ်ပြန်ထားပြီးသားဖြစ်ပါတယ်
။တကယ်တော့28နိုင်ငံပါတဲ့ဒီလူခွင့်ရေးကောင်စီဆုံးဖြတ်ချက်မှာမပါဘဲဘေးထွက်နေခဲ့တဲ့တရုတ်နိုင်ငံကလည်းဒီစခိုင်းပြည်ကမွတ်စလင်ပြည်ထောင်စုကအချင်းယူဖြည့်ဆည်းရမှာမို့ဖြစ်တယ်လို့ဆိုပါတယ်ခင်ဗျ